Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2019ခုနှစ်ဩဂုတ်လ26ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။ဆိုင်းဒိုမီတာ2432/40တို့အပြင်လိုက် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဗန်နီဇွဲလာပေါ်အမေရိကန်ကနောက်ထပ်အထံခတ်အရေးယူမှုချမှတ်လိုက်ပါတယ်။တကယ်ပြည်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တဲ့လူရဲတွေပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။အရှိတောင်အရှာကစားပွဲအမျိုးသားအသက်22နှစ်အောက်ဘောလုံးစီနီဖိုင်နယ်ပွဲဖြစ်မြန်မာနဲ့ထိုင်းတို့ဒီကနေ့နေ့လယ်ပိုင်းရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဒီသတင်းတွေပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ပိုင်းနားဆင်ရမယ့်သတင်းပေးပို့ချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့စတင်ဖို့ရှိတာမှာဒေသခံပြည်သူတွေရဲ့အထိတ်တလန့်နေနေကြရတဲ့အခြေအနေကိုအခုလိုကြားကြရပါမယ်။
ဒီလည်းစစနေရပေါ့နေ့လေနေခင်းတဲ့တော့မှသိအပြင်မထွက်ရအေးကြတော့ဘူးကျွန်တော်တို့ဒီမှာသတင်းတစ်ခုကြားရင်ကြောက်နေရပြီ။ဘာဖြစ်လာမလဲ။ဘာဖြစ်လာမလဲ
။မောင်တော်ဒေသခံတို့ဥပြပြချက်နဲ့တူထုတ်လွှင့်ပြမှာဖြစ်တယ်လို့အမေရိကန်ကုလသမဂ္ဂစတဲ့နိုင်ငံကြီးတွေနိုင်ငံတကာအဖွဲ့တွေကဒီတိုက်ခိုက်မှုအပေါ်မှာကန့်ကွက်ရှုတ်ချခဲ့ကြတာကိုလည်းနားဆင်ကြရမှာပါ။လက်ပရောင်းကျင်းနီစီမံကိန်းစန္ဒပြမှုတွေအတွင်းတနတ်ထိမှန်တည်ဆုံးခဲ့တဲ့အမှုတစ်ခုပြန်လည်ကြားနာဖို့ရှိတာကိုလည်းပြောပြပါမယ်။ဒေတာရင်းသတင်းအနေနဲ့ကတော့ BNN ပြည်သူတွေဟာတရုတ်ကပေးပို့တဲ့တင်ပို့ကုန်ပစ္စည်းတွေဟာအရေးသွေးညံ့လို့ဆိုပြီးဝယ်ယူအားပေးမှုမပြုဘဲအတန်တိတ်စန္ဒပြနေကြတဲ့အကြောင်းကိုပြောပြပေးမှာပါ။အခုအရင်ဆုံးတော့ဒီထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မုံတို့ကြီးညာပါမယ်ရှင
်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖိအားပေးတဲ့မှာအခုနောက်ဆုံးထွက်လာတဲ့လှုပ်ဆောင်ချက်ဖြစ်ဗင်နီဇွဲလားရဲ့အကျွေးဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းဆိုင်ရာဘယ်လိုပူပေါင်းလှုပ်ဆောင်တာမျိုးကိုမှထပ်မလို့ရဘူးလို့အမေရိကန်အစိုးရကတောက်ကြနေမှာတားမြစ်လိုက်ပါတယ်။ကဘာကြီးရဲ့နောက်ဖက်ချက်မှာလူမှုကိုဖိနှိပ်တဲ့ဘယ်လူတရားမဝင်အာဏာရှင်မျိုးမှအခိုင်အမာဖြစ်လာတာမျိုးအမေရိကန်ကလက်မခံဘူးဆိုတာကိုပြဖို့အခုလိုဒဏ်ခတ်ရေးယူမှုတွေချမှတ်တာဖြစ်တယ်လို့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ် HR McMaster ကသတင်းထုတ်တွေကိုပြောပါတယ်ဗင်နီဇွဲလားကိုအမေရိကန်တပ်ဖွဲ့တွေနဲ့ဝင်ပြီးဆွတ်ဖက်နိုင်ခြင်းနဲ့ပတ်သက်လို့မေးတာမှာတော့တိတ်မကြခင်ကာလအတွင်းစီးရဲရလှုပ်ဆောင်တာမျိုးမျှော်လင့်မထားပါဘူးလို့ McMaster ကပြန်ဖြေပါတယ်ဒါပေမဲ့လည်းအဲဒီကနေမိနစ်အနည်းငယ်ကြာပြီးတဲ့နောက်အင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကိုမေးတာမှာတော့လုံနိုင်ခြင်းနီလန်းအားလုံးကိုထည့်သွင်းစဉ်းစားနေပြီးဘယ်နီလန်းကိုမှပယ်ချမထားဘူးလို့ပြောပါတယ်။တောက်ကြနေမှာသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်အရသမ္မတမာဒူရိုအစိုးရနိုင်ငံပိုင် PDVSA ရင်းနှီးကုမ္ပဏီတို့နဲ့စီးပွားရေးအရာဆက်ဆက်လှုပ်ဆောင်ချက်အားလုံးကိုအမေရိကန်မှာပိတ်ပင်တားမြစ်လိုက်တာပါ။
အမေရိကန်ပြည်ထောင်စုတက်ကဆက်စ်ကယိုရန်ဘက်ကိုဦးတည်လာနေတဲ့ဟာဗီဟာရီကိန်းမုန်တိုင်းဝင်လာရင်စံချိန်တင်ရေကြီးမှုတွေဖြစ်နိုင်ပြီးတော့အကြီးအကျယ်ဘေးဒဏ်ကျနိုင်တဲ့အတွက်ဒေသခံတွေပြင်ဆင်ထားကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်။မုန်တိုင်းပြင်းအားဟာတောက်ကြနေ့နေ့လယ်ပိုင်းတုန်းကအဆင့်3ဟာရီကိန်းအဖြစ်ပြောင်းလဲသွားခဲ့ပါတယ်။ဘေးဒဏ်ကျရောက်နေတဲ့အခြေအနေအဖြစ်နိုင်ငံတော်အဆင့်အကြီးညာပေးဖို့အတွက်လည်းပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတောင်းဆိုထားပါတယ်။မက္ကဆီကိုပင်လယ်ကွေ့ဘက်ကနေရွှေရှားလာနေတဲ့ဟာရီကိန်းဟာဗီဟာတက္ကဆက်ပြည်နယ်အရှေ့တောင်ဘက်ကန်ယူရန်ဒေသကိုတောက်ကြနေနှောင်းပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။ကီလိုမီတာ600လောက်ရှည်လျားတဲ့ကန်ယူရန်ဒေသဘက်ကိုလေပြင်းတိုက်နှုန်းတနာရီကီလိုမီတာ200ကျော်မိုင်နဲ့ဆိုရင်တော့120ကျော်မယ်လို့ခန့်မှန်းထားပါတယ်။Texas ပြည်နယ်မှာအင်ပတန်ထူးခြားပြင်းထန်တဲ့တဘာဝဘေးဒဏ်ကျရောက်နိုင်တယ်လို့ American အစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲကတောက်ကြနေကသတိပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကျနေတဲ့ Texas နဲ့ Louisiana ပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ထားပါတယ်။တချို့နေရာတွေမှာတော့မဖြစ်မနေဘေးကင်းရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေအမိန့်ထုတ်ထားပါတယ်ရှင်။
နော်ကိုရီးယားကအမျိုးမည်မသိဒုံးကျည်ဒစင်းကိုဂျပန်နိုင်ငံဘက်ဥတီပြီးတော့ပြစ်ခတ်လိုက်ပုံရတယ်လို့တောင်ကိုရီးယားခြေဆက် Yonhap သတင်းဌာနကရေးပါတယ်။တချို့သတင်းတွေမှာတော့ဒုံးကျည်အများအပြားကိုပြစ်လွတ်တာလို့ပြောနေကြပါတယ်။ဒီကိစ္စကိုတောင်ကိုရီးယားစစ်ဘက်ကအရင်ဆုံးပြောခဲ့တဲ့အကြောင်း CNN သတင်းဌာနကပြောပါတယ်။အဲဒီဒုံးကျည်ဟာပဲ့ထင်းဒုံးကျည်ဖြစ်ပွက်ရှိတယ်လို့သတင်းရင်းမြစ်တစ်ခုခုကိုကိုးကားတာမပါဘဲ Yonhap သတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့လည်းဒီသတင်းပေါ်တောင်ကိုရီးယားအစိုးရကရောဂျပန်အစိုးရကပါအတိမပြုသေးပါဘူး။
ဒီသတင်းပတ်စောပိုင်းတုန်းကရေနံတင်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တဲ့ American စစ်သင်္ဘော USS John S. McCain ကပျောက်ဆုံးနေတဲ့ရေတပ်သားနောက်ထပ်တစ်ယောက်ကိုရုပ်အလောင်းကိုရေငုပ်ရှာဖွေသူတွေပြန်ရခဲ့တယ်လို့ American ရေတပ်ကပြောပါရယ်။အခုပြန်တွေ့တဲ့ရေတပ်သားဟာ American ပြည်ထောင်စု Connecticut ပြည်နယ်ကအသက်22နှစ်အရွယ် Dustin Lewis Dwight Jansen ဆိုသူဖြစ်တယ်လို့ရေတပ်ရဲ့တောက်ချာနေထုတ်ပြန်ချက်မှာပြောထားပါရယ်။ဂျ ဂျာတာဘရင်းနေတုန်းကတော့နယူးဂျာစီပြည်နယ်ကအသက်22နှစ်အရွယ်ကင်နက်အဲရွန်စမစ်ရဲ့ရုပ်အလောင်းကိုရင်းငုတ်သမားတွေပြန်ရှာတွေ့ခဲ့ပါသေးတယ်။မလေးရှားနဲ့စင်ကာပူနိုင်ငံတွေရဲ့ရေပြင်နားမှာဒီလိုက်ဘေးရီးယားအလန်တင်ရေနံတင်သင်္ဘောအယ်လ်နစ် MC နဲ့ USS Jones McCain တို့ပြီးခဲ့တဲ့တနင်္လာနေ့ကတိုက်မိခဲ့ပြီးတဲ့နောက်မှာရေဒသား၈ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရင်းငုတ်သမားတွေဟာရေတွေပြည့်နေတဲ့သင်္ဘောရဲ့အခန့်တွေထဲမှာဆက်ပြီးတော့ရှာဖွေနေတော့မယ်လို့ရေဒက်ကပြောပါတယ်။တင်းလာနေအာယုံတက်ချိန်ကသင်္ဘောချင်းတိုက်မိတဲ့ဖြစ်ရဟာအမေရိကန်ပစိဖစ်ရေတဲ့အတွက်ဒီနှစ်အတွင်းမှာ၄ချိန်မြောက်မတော်တဆဖြစ်ရကြီးဖြစ်ပါတယ်ဒီဖြစ်ရကြောင့်ပစိဖစ်ရေတပ်ရဲ့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေသလိုအမှတ်9ရေတပ်မဟာရဲ့ခေါင်းဆောင်ပိုင်းကိုလည်းအပြောင်းအလဲလုပ်ခဲ့ပါတယ်ရှင
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509ရူကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့မနေ့ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးတဲ့အထိတိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်ဩဂုတ်လ25ရက်တောက်ကြနေ့ရေဆွဲနဲ့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Heather Norwood ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာအဲဒီလိုပြစ်တင်ရှုတ်ချထားတာပါထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းရပါကြောင်းလည်းပြောထားပါတယ်နောက်ထပ်အကြမ်းဖက်တိုက်ခိုက်တာတွေထပ်မဖြစ်အောင်တားဆီးပြီးတိုက်ခိုက်မှုရဲ့လက်သည်တွေကိုတရားဥပဒေနဲ့အညီရေးယူနိုင်ဖို့အစိုးရနဲ့လူညွန်ရေးတပ်ဖွဲ့တွေကလှုပ်ဆောင်နေတာနဲ့အမျှတရားဥပဒေစိုးမိုးမှုလူ့အခွင့်အရေးနဲ့အခြေခံလူလတ်ခွင့်တွေကိုအကာအကွယ်ပေးလေးစားလိုက်နာမှုပွင့်လင်းမြင်သာရှိမှုတွေနဲ့အညီလှုပ်ဆောင်ပြီးတင်းပါတဲ့အခြေအနေကိုပိုဆိုးစေတာမျိုးရှောင်ရှားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒင်းချင်းရင်းနဲ့တည်ငြိမ်ရေးကိုဦးတည်ပြီးအပြောနဲ့သာမကအလုံးနဲ့ပါလှုပ်ဆောင်သွားကြဖို့ရခိုင်ပြည်အပါအဝင်မြန်မာတနိုင်ငံလုံးကလူလူကိုအမေရိကန်နိုင်ငံသားရဲ့ဌာနကတိုက်တွန်းထားပါတယ်။အခုလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်နဲ့ရွေးမှုချုပ်ဟောင်းကိုဖီအန်နန်တို့ကလည်းအပြင်းထန်ပြစ်တင်ရှုတ်ချထားကြပါတယ်။ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာထွက်လာတဲ့နေ့ညဘက်မှာပဲတိုက်ခိုက်မှုတွေဆက်ဖြစ်တာပါ။အခုချိန်ထိတည်ထားရသလောက်လူညိုရေးတပ်ဖွဲ့တွေအပါအဝင်စုစုပေါင်း12ယောက်သေဆုံးထားရပြီဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာအထီးကရုံဖြစ်ပွားခဲ့တဲ့အတွက်28ယောက်သေဆုံးပြီးတော့250ကျော်ဒဏ်ရာရခဲ့တယ်လို့ရဲကပြောပါတယ်။လူကြိုက်များတဲ့ဘာသာရေးဂိုင်းဆရာဂူရူဂျီတယောက်ကသူနောက်လိုက်အမျိုးသမီးနှစ်ယောက်ကိုအာဓမပြုခြင်းမှုနဲ့အပြစ်ရှိတယ်လို့တရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုအခီးကရုံတွေဖြစ်ပွားခဲ့တာပါဒေါက်တာဂါမက်ရမ်ရာဟင်စင်ဂျီအင်ဆန်ဆိုသူကိုပန်ချာကူလာမြို့မှာတရားရုံးအဆုံးဖြတ်မပေးခင်တည်းကသူရဲ့နောက်လိုက်ထောင်ထဲချီကအတားဆီးကာရန်ထားတဲ့တရားရုံးသားမှာစောင့်ဆိုင်းနေခဲ့ကြပါတယ်အပြစ်ရှိတယ်လို့တရားရုံးကတောက်ချာနေကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေကမကြေမနက်ဆန္ဒပြခဲ့ကြပါတယ်အကြမ်းဖက်လူတွေကအစိုးရအဆောက်အဦတွေကိုမိရှို့သတင်းတောက်တွေနဲ့ရဲအရာရှိတွေကိုတိုက်ခိုက်ခဲ့ကြပါတယ်။ရဲတွေကမျက်ရည်ရိုဘုံတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရတဲ့အပြင်အထီးကရုံးကိုထိန်းနိုင်ဖို့ကြိုးစားတဲ့အနေနဲ့လေထဲကိုတနက်ပစ်ဖောက်ခဲ့ရပါတယ်။ဂူရူဂါမက်ရမ်ရာဟင်စင်ဂိုင်းရဲ့ပြောခွင့်ရသူကတော့သူတို့အပေါ်ထောက်ခံသူတွေကိုငြိမ်းငြိမ်းချမ်းချမ်းနေကြဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်
။သူတို့စီပြန်ပို့တဲ့နိုင်ငံသားတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးတော့ပဲရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကအစီအစဉ်နေပါတယ်။အဲ့ဒီနိုင်ငံတွေကတော့ကမ်ဘောဒီးယား၊ Eritrea၊ Guinea နဲ့ Sierra Leone နိုင်ငံတွေပါ။အရင်အမေရိကန်အစိုးရတွေလက်ထက်တုန်းကလည်းနိုင်ငံရင်းပြန်ပို့တဲ့ကိစ္စကိုတွန်းအားပေးဖို့အတွက်ဗီဇာဆိုင်ငံ့တာနှစ်ကြိမ်လုပ်ခဲ့မှုပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပုံမှ 243D ကိုချိုးဖောက်ပြီးအမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်နေတဲ့သူတို့နိုင်ငံသားတွေကိုလက်ခံဖို့အဲ့ဒီလေးနိုင်ငံကညင်ပယ်တာဒါမှမဟုတ်ချိုးချောင်းမဲ့နှောက်နှေးတာတွေရှိနေတယ်လို့အမိမြေလူညုံရေးဌာနကနိုင်ငံသားရေးဌာနကိုပြီးခဲ့တဲ့သတင်းပတ်မှာအကြောင်းကြားခဲ့ပါတယ်။အခုတော့ဒီအမိန့်ကိုဘယ်လိုအကောင့်ထည့်ဖို့မလဲဆိုတာနိုင်ငံသားရေးဌာနကလိလာဆန်းစစ်နေပါပြီ။ဒီလိုပြည်ပြည်နာမှာလူပင်နေရောက်ထိခိုက်မလဲဆိုတာကတော့အသေးချာမသိရသေးပါဘူး။နိုင်ငံရင်းပြန်ပို့တဲ့ကိစ္စနဲ့ဗီဇာကန့်သတ်ချက်ဆိုင်ရာကိစ္စတွေကိုအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ကမ္ဘောဒီးယားအစိုးရကစာရေးအကြောင်းကြားထားတယ်လို့ကမ္ဘောဒီးယားပြည်ထောင်စုဌာနပြောခွင့်ရ QSO Phik က VOA ခမဘာသာဌာနကိုပြောပါတယ်။ပြန်ပို့ခံရတဲ့တချို့လူတွေဟာအမေရိကန်မှာနေလာတာနှစ်ပေါင်းများစွာကြာနေပြီဖြစ်တာကြောင့်ပြန်ပို့တာကမိသားစုတွေကိုကွဲကွာစေတယ်လို့ Hyusophic ကပြောပါတယ
်။29ချိန်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲ U22 အမျိုးသားဘောလုံးပွဲစဉ် Semi Final တွေကိုဒီကနေ့စနေနေ့မှာကစားကြတော့မှာဖြစ်ပါတယ်။မြန်မာနဲ့ထိုင်းအသင်းတို့ဟာဆာလာယန်ကွင်းမှာမြန်မာစံတော်ချိန်နေ့လယ်2:00ခွဲရှင်းပြိုင်ကစားကြမှာဖြစ်ပြီးတော့ အိမ်ရှင်မလေးရှားနဲ့အင်ဒိုနီးရှားအသင်းတို့ကတော့ရှားအလံကွဲမှာမြန်မာစံတော်ချိန်ည9နာရီခွဲရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။စီဂိမ်းမဖြစ်အမိပြောင်းလဲကျင်းပခဲ့တဲ့1989ခုနှစ်ထဲကဆိုရင်မြန်မာနဲ့ထိုင်းတို့ဆင်မီဖိုင်နယ်မှာတွေ့တာဒါဟာပထမဆုံးအချိန်မှာဖိုင်နယ်မှာတော့3ချိန်တွေ့ခဲ့ဘူးပြီးတော့3ချိန်လုံးမြန်မာကရှုံးထားပါတယ်။နောက်ဆုံးတွေ့ခဲ့တာက2015ခုနှစ်စင်ကာပူမှာကျင်းပတဲ့စီဂိမ်းဖိုင်နယ်မှာဖြစ်ပြီးတော့ထိုင်းက3ဂိုးပြန့်နဲ့နိုင်ခဲ့ပါတယ်။အခုမြန်မာယူ20နှစ်အတွင်းမှာပါတဲ့ကစားသမားတွေထဲမှာတော့ဗီယက်နမ်မှာလုပ်ခဲ့တဲ့အာဆီယံယူ19ပွဲနဲ့2014အောက်တိုဘာလကမြန်မာကအင်ရှင်အဖြစ်ကျင်းပခဲ့တဲ့အာရှယူ19ပြိုင်ပွဲအုပ်စုပွဲစဉ်မှာထိုင်းကိုအနိုင်ရခဲ့တဲ့မြန်မာအသင်းဘောလုံးသမားတွေပါပါတယ်ပွဲရလက်ဘလို့ဖြစ်လာမယ်ဆိုတာမပြောနိုင်သေးပေမဲ့အကျိနဲ့ရှိမဲ့ပွဲတစ်ပွဲအဖြစ်တော့အများကသုံးသပ်ကြပါတယ်အင်ရှင်မလေးရှားနဲ့အင်ဒိုနီးရှားအသင်းတို့ရဲ့ဆင်မီဖိုင်နယ်ပွဲဟာလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံတော်အလံနဲ့ပတ်သက်လို့ဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လူတွေစိတ်ဝင်စားစောင့်ကြည့်မဲ့ပွဲတစ်ပွဲဖြစ်ပါလိမ့်မယ်ရှင်
ဆိုမာလီယာနိုင်ငံတောင်ပိုင်းမှာတောက်ကြောင်နဲ့ဆော်ဘဲကလုပ်ခဲ့တဲ့စစ်စင်ရေးတစ်ခုနဲ့ပတ်သက်လို့ဆိုမာလီနဲ့အမေရိကန်စစ်ဖက်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေရပါတယ်အဲ့ဒီစစ်စင်ရေးအတွင်းစစ်သားတွေတိုက်ခိုက်ခဲ့တာအယ်ရှာဘပ်စစ်သွေးကြွားတွေလားအရက်သားတွေလားဆိုတာကိုစုံစမ်းနေကြတာပါဘာရီရဲမြို့နားမှာအရက်သားတွေတည်ဆုံနေဆိုတဲ့စွပ်စွဲချက်တွေကိုသိရှိတဲ့အကြောင်းအာဖရိကတိုက်ဆိုင်ရာအမေရိကန်စစ်ဖက်ကုတ်ကဲရေးဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်အရက်သားတည်ဆုံနေဆိုတဲ့စွပ်စွဲချက်တွေပေါ်အမြဲအလေးနဲ့ထားတဲ့အတွက်လက်တွေ့အခြေအနေပေါ်အခြေခံပြီးသုံးသပ်နေတယ်လို့ကြေညာချက်ထဲမှာရေးထားပါတယ်ဆိုမာလီယာစစ်တပ်နဲ့နိုင်ငံတကာတပ်ဖွဲ့တွေပူးပေါင်းပြုလုပ်တဲ့စစ်စင်ရေးအတွင်းအယ်ရှာဘပ်တိုက်ခိုက်ရေးတမ၈ရောက်တည်ဆုံသွားတယ်လို့ဆိုမာလီယာအစိုးရကအစောပိုင်းမှာပြောခဲ့တာပါ။ဒါပေမဲ့အဲ့ဒီဒေသမှာတခြားစစ်စင်ရေးတွေရှိခဲ့ပုံရပြီးအရက်သားတွေတည်ဆုံတာရှိတယ်လို့အစိုးရကနောက်ပိုင်းမှာထပ်ပြီးပြောခဲ့ပါတယ်ခင်ဗျာ
။စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိန်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးသိထားရသမျှအခြေအနေတွေကိုအရင်ဆုံးသိကြရမှာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မှာဒေသခံတွေကြီးလန့်စာစာဖြစ်နေကြသလိုဒေသအာဏာပိုင်တွေကလည်းညမထွက်ရအမိန်ကာလကိုအချိန်တိုးပြီးတတ်မှတ်လိုက်ပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလှည့်နေကြပေမဲ့လုံခြုံရေးအရာစုံမနိုင်စွမ်းမရှိသေးတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်။
မင်းယူဒေတာလို့သိကြတဲ့မောင်တော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေမှာရှိတဲ့လုံခြုံရေးရဲကင်းစခန်း30လောက်ကို Arkan Rohingya Salvation Army လို့ခေါ်တဲ့အကြမ်းဖက်အုပ်စုကဩဂုတ်လ25တောက်ကြမနေ့စောအချိန်မှာတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာပါ။အကြမ်းဖက်သမား150လောက်ကတနတ်တွေအိမ်လုံးဘုံတွေတုံးပြီးတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ဒီလိုတိုက်ခိုက်မှုကြောင့်ညမထွက်ရအမိတ်ကာလကိုညနေ6နာရီကနေမနေ့6နာရီအထိအချိန်တိုးတတ်မှတ်လိုက်ကြောင်းမောင်တော်ဒေသခံကိုစောဘဦးကြီးကပြောပါတယ
်ကာဖူးအမင်းတွေ့လိုက်ပါတယ်လို့ညာ6နာရီကနေမလဲ6နာရီနဲ့ညာမထွက်ရမပြောင်းလိုက်တယ်ဒီမျိုးထစ်မတွေ့ရတော့လုံချင်းကတော့ကင်းလေးလေရေရောဒီတင်းတော်ကရောတော့တွေ့လိုက်တယ်နောက်ပြီးတော့လက်စုံလက်ခေါက်တွေမှာလုံချင်းစားရတော့တွေ့ရတော့
ညဘက်အချိန်မှာရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကကင်းလှည့်ပေးနေကြောင်းမောင်တော်မျိုးနယ်ရဲမှူးကျော်မြတ်ဝင်းက VOA ကိုပြောပါတယ်
ကျွန်တော်တို့ကဘာဟိုလုံခြုံရေးလုပ်ရရှိပါလေကျွန်တော်တို့ဟိုဘာလက်မော်ရောက်နေတော့နော
်ဒီလိုလုံခြုံရေးယူပေးနေတယ်ဆိုပေမဲ့ဒေသခံပြည်သူတွေမှာကြီးလန့်စားစားနေကြရပြီးနောက်ဆိုရင်အစားအသောက်အခက်အခဲကြုံလာရနိုင်တယ်လို့ကိုစောဘဦးကြီးကပြောပါတယ
်ကြီးလန့်စားစားနေရတာပေါ့ဘာဖြစ်ဆိုတော့နေ့လေနေခင်းတဲ့တော့မှတိတ်အပြင်မထွက်ရအေးကြတော့ဘူးကျွန်တော်တို့ဒီမှာသတင်းတစ်ခုကြားရင်ကြောက်နေရပြီးဘာဖြစ်လာမလဲဘာဖြစ်လာမလဲအကုန်လုံးလိုပဲကျွန်တော်ကတော့အကုန်လုံးပေါ့ကြီးလန့်နေရပြီးဒီလိုဖြစ်နေဆိုရင်နောက်ဆုံးဒီမှနေနေကြတော့မဟုတ်ဘူးဘုံတော့ကချူလူဆိုရင်ချူပြီးတော့ညတော့မရဘူးလို့ပြောတယ်ဈေးနေလေသိမ့်မခွင့်ဘူးလေမျိုးထစ်မှာတော့နေနေဘာဘာရောင်းလိုက်တော့ပေါ့ပြီးနောက်ပြီးတော့မျိုးပြင်နေဖားစင်ပိုဆို့ရနေဖားတယ်ဆိုအစားတော့တွေဒီကျဲနောက်ဆုံးအခက်ခက်ဖြစ်လာနိုင်တယ်ပေါ့ပြောမယ်ဆိုရင်ကျွန်တော်တို့ဒီစက်မှာဥပဒေစိုးမှုမရှိဘူးလို့ခင်စားနေရတာပေါ့ဘာဖြစ်ဆိုတော့ဒီလုံချုံရေးဆိုလေအမရဘူးပေါ့ပြောမယ်ဆိုရင်ကျွန်တော်မတော်လို့ကျွန်တော်တို့ကြားသလိုကတော့ဟိုလုံပွင့်ဆုံးမရှိလို့ပဲကြားမိလေပေါ့လုံပွင့်ဆုံးမရှိတော့အထဲအောင်နဲ့ဆုံးဖြဲတဲ့ခါကျပေါ်ဖို့ပဲတောင်းနေရတယ်လို့ကြားမိလို့လေကျွန်တော်တို့က
တောက်ကြညာဦးပိုင်းတို့ကတော့မောင်နှုံမြို့နယ်တောင်ပိုင်းကြောက်ပန်းတူမြင်းလွတ်တို့ဘက်မှာပြစ်ကတ်တန်တွေကြားရပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးကြောင်းကိုစောပါဦးကြီးကပြောပါတယ
်ညနေပိုင်းလည်းကတော့ဟွာမြင်းလွတ်တို့ဘက်မှာ ့ဦးတော်တို့ဒီကြောက်ပန်းလူတို့ဖက်မှာနည်းနည်းပြဿနာဖြစ်ကြတယ်လို့ပြောတယ်။မောင်တို့မြတောင်ပိုင်းပေါ့ဒီကြောက်ပန်းလူတို့မြင်းလွဲတို့တဲ့အဲမှမလဲဒီကဘုံလုံးကြီးလဲနေတာဖြစ်နေတယ်။သူတို့ပြောပြစ်တာခက်တာတွေကြားတယ်ဘူး။2000နှစ်တုန်းကတော့ဖြစ်တယ်အခု2016ခုနှစ်ဖြစ်တယ်ခုလက်တုန်းဖြစ်တယ်ဆိုတော့လူတွေကစိုးရိမ်စိတ်တွေစိတ်တရားတွေညံ့ကြဘူးဆိုနေမှာဆိုရင်မေးရတာတွေရှိနေတယ်ဆိုတော့ဒီလက်ရှိလက်နက်ကင်တွေကတော့ဝင်ပြီးတော့စီးတယ်ဆိုတော့ရဲစားတွေမှာဘာမှရှိတာမဟုတ်တာလေစိုးရိမ်ပြင်းနေပြီလေ
လက်ရှိအကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာပါဝင်တဲ့အစွန်းရောင်ဘင်္ဂလီအကျန်းဖက်သမားများနဲ့ဒီအကျန်းဖက်သမားတွေအတွက်တာဝန်ရှိတဲ့ African Rohingya Salvation Army ARSA တို့ကိုအကျန်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်65အရအကျန်းဖက်အုပ်စုအဖြစ်သတ်မှတ်လိုက်ကြောင်းဩဂုတ်လ25ရက်နေ့စွန်းနဲ့အစိုးရကကြေညာထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်အကျန်းဖက်တိုက်ခိုက်မှုကြောင့်ဒေသခံတွေဘောင်းတော့နဲ့ဘူးသီးတောင်မြို့ပေါ်ကိုတင်းရှောင်လာကြသလိုမြို့နေပြည်သူတွေကလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တောက်ကြနေတိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်12ဦးနဲ့လဝကအရာရှိ2ဦးသေဆုံးခဲ့ရပြီးတိုက်ပွဲအတွင်းအကျန်းဖက်သမား89ဦးသေဆုံးက2ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာပါရှင်အခုလိုဩဂုတ်လ25ရက်တောက်ကြနေ့မနေ့စောပိုင်းမှာစပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးတပ်ဖွဲ့စခန်းအများပြားကိုတပြိုင်တည်းဝင်ရောက်စီးနှင်တိုက်ခိုက်ခံရပြီးသေဆုံးဒဏ်ရာရမှုတွေလည်းများပြားခဲ့တဲ့အပေါ်မှာကုလသမဂ္ဂအဖွဲ့ချုပ်နဲ့အမေရိကန်အစိုးရတို့ကလည်းအကြမ်းဖက်တိုက်ခိုက်သူတွေကိုပြစ်တင်ရှုံချလိုက်တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်ရှင်။ဇနီးဘာအခြေစိုက်ကုလသမဂ္ဂယုံပြန်ကြားရေးဌာနညွှန်ကြားရေးမှူးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့အလက်ဇန္ဒရာဘာလူစီကရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဘူးသီးတောင်နဲ့ရတိတောင်ဒေသတွေမှာလုံခြုံရေးရဲကင်းတွေရဲစခန်းတွေနဲ့စစ်တပ်တရင်ဌာနချုပ်တွေကိုအကွက်ချစီစဉ်တိုက်ခိုက်ခံခဲ့ရတဲ့အပေါ်ရှုံချတဲ့အကြောင်းအခုလိုပြောပါတယ်
။ We condemn in this let's quote we condemn in the strongest terms the series of
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့အစောပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်အကွက်ချကြစီစဉ်တိုက်ခိုက်ခဲ့တာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါတယ်။အသက်ဆုံးရှုံးရတာတွေအတွက်စိတ်မကောင်းဖြစ်ရသလိုကြံရစ်သူမိသားစုတွေအတွက်အလေးအနက်ဝန်းနဲ့ကြေကွဲရပါကြောင်းနဲ့ထိခိုက်ဒဏ်ရာသူတွေပြန်လည်ကျန်းမာရေးလာရေးအတွက်ဆုတောင်းပေးနေပါတယ်။တက်ဆိုင်သူတွေအားလုံးအကြမ်းဖက်နှီးမသုံးဖို့နဲ့အရက်သားတွေအကာအကွယ်ပေးရေးတရားဥပဒေပြန်လည်စိုးမိုးရေးနဲ့ပြနာအဖြစ်ရှာရင်းမှာဆွေးနွေးပြောဆိုခြင်းကတဆင့်ငြိမ်းချမ်းစွာဖြေရှင်းကြဖို့တောင်းဆိုပါရယ
်လုံချုံရေးရဲစခန်း30ကိုတိုက်ခိုက်ခံရစဉ်သေဆုံးခဲ့သူ12ဦးအနက်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုတိယလဝကမှု2ဦးတို့ဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါရယ်အကြမ်းဖက်သမားတွေဘက်က59ဦးသေဆုံးတယ်လို့လည်းအတည်ပြုထားပါရယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း Arakan Rohingya Salvation Army Rohingya ကတင်ချင်းတက်မတော်လို့အမည်ပေးထားတဲ့အဖွဲ့ကပြောတဲ့အကြောင်း Writer သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂဌာနရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကတော့အခုလိုပြောပါတယ
်။ဒီရဲသားတွေကိုစောင့်ရှောက်ပြုရဲ့နောက်ပြီးတော့တရားဥပဒေစိုးမိုးအောင်ပြန်လည်တည်ဆောက်ပြုဖို့ကြိုးစားတယ်လို့ညီငယ်နဲ့ညီငယ်နဲ့ဖြည့်ရှင်းပြီးဖို့တောင်းဆိုထားတာရှိပါတယ်။ဒီခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့အကြံပေးချက်တွေကိုလည်းသူနိုင်ငံတော်ဆွေးနွေးရအနေနဲ့ဖော်ဆောင်ပြီးဖို့အခြေအနေကိုလည်းပြချစောင့်ကြည့်နေတယ်။ဆိုင်ရာအနာပိုင်းတွေနဲ့လည်းငြင်းဆက်တွေ့နေကြတဲ့ခြေရပါပါတယ
်။ရန်ကုန်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူကလည်းအခုလိုပြောပါတယ်။
We condemn the attacks that took place overnight against the security forces and we also
လုံခြုံရေးစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့ရှုတ်ချသလိုကြာဆုံးသွားရတဲ့သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝန်ထဲကြေကွဲရပါကြောင်းဒီလိုရဲ့ကျူးလွန်သူတွေကိုလက်ရဖမ်းဆီးမိရင်းနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားဖို့အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကအရေးယူဆောင်ရွက်ဖို့တာဝန်ရှိကြောင်းနားလည်အသိအမှတ်ပြုပါတယ်လူမှုအတိုင်းဝိုင်းအားလုံးအနေနဲ့လည်းမိမိတို့ရဲ့အပြုအမူပြောဆိုတွေကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိနိုင်ဖို့အတွက်ဥတီစေလိုကြောင်းကိုလည်းတိုက်တွန်းပါတယ
်။ရခိုင်ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကတော့အကြမ်းဖက်မှုတွေထပ်မဖြစ်စေရအောင်ထိထိရောက်ရောက်နည်းမြေရှင်းလင်းဖို့လိုအပ်တဲ့အကြောင်းပြောပါတယ်
။ရခိုင်ပြည်နယ်မှာလည်းအရင်ကတော့ဆိုးဆိုးဝါးဝါးမဟုတ်ပေမဲ့အခုတော့ပုံကန်ထကြွမှုဟာတော်တော်အခြေကျလာပြီဖြစ်တဲ့အတွက်ကြောင့်ဒါဟုတ်မိမပန်းနတ်စွာနဲ့ပေါ့လေနှလုံးရည်ရောလက်ရုံးရည်နဲ့ရောစစ်မှတ်တီးကိုပြပြောက်သွားစေဖို့အတွက်ပေါင်းစုံကနေကြိုးစားဖို့လိုအပ်မယ်လို့ဒါကျွန်တော်ပုံကူရေးရကျွန်တော်အဲ့လိုပဲထင်ပါတယ်။စ နေတဲ့ကြဒီနေ့ကနေတော့နည်းနည်းရှင်းလင်းရေးလုပ်လိုက်မယ်ဆိုလို့ရှိရင်ဒီဟာကိုထိန်းခုတ်လို့ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။အကြမ်းဖက်သမားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကထိတ်တရင်ဆိုင်နေစေလဲဖြစ်တာကြောင့်ဒေသခံပြည်သူတွေစိုးရိမ်ကြောက်ရွံ့နေကြတဲ့အကြောင်းရခိုင်မျိုးသားပါတီကပြည်သူလွတ်တော်ကိုယ်စားလှယ်တပ်တိုင်အေမောင်ကအခုလိုပြောပါတယ
်။ကိုဝန်တွေပါတယ်ကလေးတွေပါတယ်သူတို့ကကိုယူဟာကနေဆုတ်ဆုတ်ပြီးခါမှတောင်ကျော်လက်ဝဲရဲ့နောက်ဆုံးတောင်မိဒိတ်ဆိုတဲ့နေရာနဲ့နီးတဲ့နေရာထိသူတို့ဆုတ်နေဘာလက်နဲ့မှလည်းမပေါဘူးစစ်သားလည်းမကောက်ဘူးရေးလည်းမကောက်ဘူးတောင်ကျော်လက်ဝဲမှာအဲ့လိုဖြစ်သူတို့တောင်ပစာမှလည်းဒီတိုင်းပဲဝန်ထမ်းရောကလေးတွေရောခုနကခဏတိုင်းလာတဲ့အကုန်လုံးကပူကြီးကြောင်းပါ
မောင်တော်ဒေတာမှာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကလည်းမနေ့တော့ကလူမျိုးနေချားဆောင်ရေကင်းတွေကိုအကြမ်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်တာကိုခံခဲ့ရဘူးပါလေရှင်ဒီလိုရက်စနေနေ့မနက်ပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်အခုလက်ဗရောင်းတောင်ဘက်ကိုကြည့်ကြရအောင်ပါစကိုင်းတိုင်းရမပင်ခရိုင်ထဲမှာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြကြတဲ့အချိန်ကတနက်ထိမှန်တည်ဆုံခဲ့တဲ့ဒေါက်ခင်ဝင်းရဲ့အမှုလက်ခံကြာနာဖို့ဩဂုတ်လ23ရက်နေ့ကဆုံးဖြတ်ပေးလိုက်ပါတယ်။အရင်အမှုတင်စဉ်ကဒေသဆိုင်ရာအာဏာပိုင်တွေကအမှုပိတ်ထားခဲ့တာဖြစ်ပေမဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဥဆောင်ပြီးပြည်ထောင်စုဗဟိုတရားရုံလွတ်တော်ရှေ့နေချုပ်ယုံအထိစာကြွန်လာတင်တင်ခွဲတာကြောင့်အခုလိုလက်ခံကြားနာဖို့ဖြစ်လာတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံရစေဖြစ်တဲ့သခိုင်းတိုင်းစလင်းကြီးမြို့နယ်တဲကလက်ပရောင်းတောင်ကျေးဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံခဲ့တာပါ။ဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှင်းနေများရဲ့အကူအညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာအထက်အာဏာပိုင်တွေရဲ့အမိန့်အရဆိုပြီးအမှုပိတ်သိမ်းခြင်းကိုခံခဲ့ရပါတယ်။ဒီအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရှင်းနေများကောင်စီကနေပြည်ထောင်စုတရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချုပ်လာပေးပို့ခဲ့ရမှာတော့ပထမအဆင့်အနေနဲ့လက်ခံလိုက်ပြီးဖြစ်ကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောပြပါတယ်
။ဒီရဲစခန်းနေပြီးတော့အမှုပိတ်သိမ်းတာကိုဒီမှာအရာမကျင်တဲ့လူပေါ့နော်။တော့သရတရားကြီးရဲ့တစ်ဖက်ကဝါမောဘက်ကနေပြစ်တယ်ဆိုတာပေါ်ပေါက်ထင်ရှားပါလိမ့်နဲ့ဒါဆုံတော့မရပိတ်သိမ်းနေဆိုတာအိဗယ်မရှိဘူးပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူကစာရှင်တက်တော့စာရှင်တော်ကပနမအဆင့်အနေနဲ့လက်ခံထားလိုက်တယ်အဲ့လက်ခံထားရတစ်ဖက်ကိုသမစာဆင့်ခေါ်မယ်ပေါ့နော်ဆင့်ခေါ်ပြီးတော့နှစ်ဖက်ဆိုင်ပြိုင်ပြီးရှောင်လေးရပေးမှာပေါ့
ဒေါက်ခင်ဝင်းရဲ့မှုနဲ့ပတ်သက်လို့တရားဆက်ဆိုခံနိုင်ရသူတွေဟာရဲအနာပိုင်နေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တဲ့အတွက်ဒီအမှုကိုကင်တွယ်ဖြေရှင်းတာမျိုးတွေဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်ပြည်ထောင်စုတရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချုပ်လာပေးဖို့အတွက်စီစဉ်ခဲ့ကြတာလို့ဆိုပါတယ်။ဒီအမှုကိုလက်ခံကြားနာပေးဖို့ဆုံးဖြတ်ခြင်းဟာထူးခြားတဲ့အခြေအနေဖြစ်တယ်လို့လည်းလက်ဗရောင်းရေးကူညီပေးနေတဲ့ရှင်းနေကြီးဦးအောင်သိန်းကဆိုပါတယ်။တရားလိုလုပ်ပြီးတရားဆွဲဆိုခဲ့တဲ့တာဇဝင်တဦးဖြစ်တဲ့ဒေါခင်မအေးကလည်းအခုလိုပြောသွားပါတယ်
။သူစစ်တဲ့ဆရာဝန်ကြီးတွေပါတယ်လည်းဒါတော့ခင်ဗျားဒါရောကမှမရှိဘူး။တခြားကလည်းပြီးဆုံးနေစီတော့ဆင်းရဲဆရာဝန်ကြီးတွေရဲ့ဆက်ဆီချက်တွေလည်းဆက်ဆီထားမယ်လို့ခင်ဗျားတရားရုံးမှာလည်းတရားသူကြီးအရှင်ကြီးအောင်ကလည်းဒီမှာရုံးမှာဆက်ဆီထားတာကဒီကိစ္စတာမှဒီဆုံးရှုံးမှုကြီးဆက်ဆီထားတယ်တခြားရောကမရှိဘူးဆိုလည်းဒါဆက်ဆီထားတယ်ဆိုဒီအောက်ရှင်ကတော့ရှင်ချနေတာဖြစ်တဲ့ခုချိန်ကြီးဒီဦးတန်းဆိုင်လက်ဆက်ရန်ကလေးလူနေနေဖြစ်ထားတဲ့ကိစ္စကိုခုကျွန်တော်တို့ဒီဒီနဲ့အစေးရခုချိန်ကြီးဖြစ်နေကြရနေ့ချိန်ကြီးအမှုမှန်လည်းမပေါ်ပါဘူးလေကြည့်လို့ကျွန်တော်တို့ဒီနေ့လက်ပြတာကရှင်ချနေရတဲ့ဒီအမှုမှန်ပေါ်ဆုံးလို့ဒီကျွန်တော်တို့ဒီတောင်းရတော့တာဒီမများတာဘူးလေသိနေပါပါတယ်
တနက်နဲ့ပြစ်သက်ခံရလို့တေဆုံးခဲ့ရတဲ့ဒေါခင်ဝင်းရဲ့အမှုကိစ္စဟာဘာမှဆက်ပြီးတော့ထပ်ထူးမလာဘူးဆိုရင်တော့နစ်နာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်ရှင်းနေများကွန်ရက်ကနေအကူအညီပေးမယ်လို့လည်းပြောဆိုထားပါတယ်။လက်ဗရောင်းအရေးနဲ့ပတ်သက်လို့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International လူခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အပြီးပေးထားတဲ့အစီရင်ခံစာမှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာနေရာဆုံးရှုံးရတာဒီနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါဒီအတွက်လက်ဗရောင်းတောင်ကျင်းနီတပ်ထူရင်တူဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင
်မအေးအေးမှပြောပြသွားတာပါရှင်အခုဒေတာတွင်တည်ရင်လွှာတစ်ပုဒ်ကိုအလှည့်ပေးပါရစေတရုတ်နိုင်ငံနဲ့ရေပိုင်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့ BNN ပြည်သူအများစုဟာတရုတ်နိုင်ငံလုတ်ကုန်ပစ္စည်းတွေကိုမဝယ်ဘဲအတန်တိတ်စန္ဒပြနေကြပါတယ် BNN ကိုတင်ပို့တဲ့တရုတ်ပစ္စည်းတွေဟာအကြီးသေးညံ့နေဆိုပြီးဝယ်မသုံးသူတွေများလာပေမဲ့ဈေးပေါ်တဲ့အတွက်ဝယ်သုံးသူတွေလည်းရှိနေသေးပါအိနီချင်းအင်အားကြီးတရုတ်နိုင်ငံကသူတို့နိုင်ငံပေါ်ဗိုလ်ကျနေတယ်လို့ထင်နေကြတဲ့ BNN ပြည်သူတွေရဲ့တုံ့ပြန်မှုကိုသတင်းထောက် Reps Dennis Guy ခုချီမင်းမြို့တော်ကနေတရင်ပေးပို့ထားပါတယ်မဆုမြမွန်ကဆက်ပြီးပြောပြပေးမှာပါရှင်
တောင်တရုတ်ပင်လယ်တွေကရေပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်နဲ့ဗီယက်နမ်ကြားမှာရေပိုင်နဲ့ကိစ္စနဲ့1984ခုနှစ်တုန်းကတကြိမ်1988ခုနှစ်ကတကြိမ်ရေပြင်မှာတိုက်ပွဲတွေဖြစ်ခဲ့မှုပါတယ်။နယ်စပ်မြင်းကိစ္စနဲ့ပတ်သက်လို့လည်း1980ပြည့်နှစ်တွေတုန်းကနှစ်နိုင်ငံကြားစစ်ပွဲဖြစ်ခဲ့မှုပါတယ်။အခုလည်းရေပြင်ပိုင်နဲ့အငင်းပွားနေတဲ့ပါရာဆယ်ကျွန်းစုတွေမှာတရုတ်တို့ကစစ်တပ်အင်အားအများအများချထားပြီးအသာစီးအနေအထားယူထားတယ်လို့ဗီယက်နမ်ပြည်သူတွေကမှတ်ယူထားကြပါတယ်။ရေပိုင်နဲ့အငင်းပွားမှုကြောင့်2014ခုနှစ်တုန်းကဗီယက်နမ်မှာတရုတ်ဆန့်ကျင်ရေးအထီးကရုံးတွေဖြစ်ပွားခဲ့လို့20ကျော်သေဆုံးခဲ့ပါတယ်။အဲဒီနောက်မှာတော့တရုတ်နဲ့နိုင်ငံရေးဆိုင်ရာပြဿနာကိုဗီယက်နမ်တာဝန်ရှိသူတွေကဘေးဖယ်ထားဖို့ကြိုးစားခဲ့ကြပါတယ်။ဗီယက်နမ်ပြည်သူအများကတော့တရုတ်ဟာဗီယက်နမ်ရဲ့မိတ်ဆွေမဟုတ်ဘူးလို့သဘောထားနေကြပြီးတော့တရုတ်ကလာတဲ့ပစ္စည်းတွေကိုမဝယ်ဘဲတပိတ်မှောက်နေကြပါတယ်။ဗီယက်နမ်ကိုပို့တဲ့တရုတ်ပစ္စည်းတွေရဲ့အရေးအသွေးကညံ့ဖျင်းတယ်လို့လည်းဆိုကြပါတယ်
။ China exportsMany low quality products to Vietnam, but we know that they don't export the products to.
ဒီကနေပြီးတော့ Vietnam ကိုပို့တဲ့ PC တော်တော်များများအရေးအသွေးမကောင်းကြပါဘူး။တခြားနိုင်ငံတွေစီကတော့ဒီလောက်မကောင်းတဲ့အရေးအသွေးမျိုးမပို့ဘူးဆိုတာကိုလည်းကျမတို့သိပါတယ်။အဲဒါကြောင့်မလို့တရုတ်ပစ္စည်းတွေဆိုရင်ကျမတို့ကအတက်နိုင်ဆုံးရှောင်ပါတယ်။အရင်ကတော့တရုတ်ပစ္စည်းတွေတုံးပါတယ်။အရေးအသွေးမကောင်းတော့ခဏလေးနဲ့ပြတ်ကုန်တာပါ
။ဟိုချီမင်းမျိုးကဒီဇိုင်းကုမ္ပဏီတစ်ခုမှအလုပ်လုပ်တဲ့ Hot Trend ပြောသွားတာပါ။ဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးအခြေအနေကြောင့်လဲတရုတ်ပစ္စည်းတွေကိုမဝယ်ဖြစ်တာလို့သူကပြောပါတယ်။အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံဟာဗီယက်နမ်ရဲ့ပြိုင်ဘက်ဖြစ်တယ်လို့ပြည်သူအများကမြင်နေကြတဲ့အကြောင်းဟိုချီမင်းစီတီမြို့အခြေဆိုင်စီးပွားရေးအကြံပေး Decent Shira and Associates ကုမ္ပဏီကတာဝန်ခံ Oscar Mansons ကပြောပါတယ်
။ Vietnamese people see them not as big brothers but as rivals. This also because
တရုတ်ကိုဗီယက်နမ်ကပြည်သူတွေအကိုကြီးလို့သဘောမထားပဲပြိုင်ဘက်လို့သတ်မှတ်ထားကြပါတယ်။အဲဒါကလည်းတောင်တရုတ်ပင်လယ်ထဲကဗီယက်နမ်နိုင်ငံပိုင်းကျွန်းတွေနဲ့ပတ်သက်ပြီးလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်လည်းပါပါတယ်။ဗီယက်နမ်လူမျိုးတွေအတွက်ကကျွန်းတွေတရုတ်ဘက်ပါသွားမဲ့ကိစ္စကိုဘလို့မှလက်မခံနိုင်ကြပါဘူး။ဒီကိစ္စနဲ့ပတ်သက်လို့အစိုးရဘက်ကဘာမှတိတ်မပြောဘူး။လူသိရှင်ကြားလှုပ်ဆောင်မှုတွေမရှိပေမဲ့လည်းပြည်သူတွေကတော့လက်မခံနိုင်ကြပါဘူး။
နိုင်ငံရေးပြဿနာတွေအပြင်တရုတ်တို့ကဗီယက်နမ်ကိုအရေးအသွေးမကောင်းတဲ့ပစ္စည်းတွေတင်ပို့နေတယ်လို့ဗီယက်နမ်ပြည်သူတွေကြားမှာကြဲကြဲပြန့်ပြန့်လက်ခံထားကြပါတယ်။ဒါကြောင့်တရုတ်ပစ္စည်းတွေအစားဈေးမကွာတဲ့တရုတ်တောင်ကိုရီးယားပစ္စည်းတွေကိုဝယ်သုံးကြတာလို့လေလာသူတွေကပြောကြပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။ပို့ကုန်သွင်းကုန်တန်ဖိုးနှစ်ခုပေါင်းကအခုနှစ်ပထမလေးလပတ်အတွင်းမှာကိုဒေါ်လာ25ဘီလျံခွဲလောက်ရှိတယ်လို့ဗီယက်နမ်သတင်းမီဒီယာတွေကထုတ်ပြန်ပါတယ်။ဗီယက်နမ်ထုတ်ကုန်လုပ်ငန်းတွေကလည်းတရုတ်ကကုန်ကျန်းတွေကိုအားကိုးနေကြရဆဲဖြစ်ပါတယ်။2014ခုနှစ်အထီးကရုံးဖြစ်ခဲ့ပြီးတဲ့နောက်တရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့စီယုံလှုံ့ဆော်မှုတွေရှိပေမဲ့တခြားနိုင်ငံလုပ်ပစ္စည်းတွေမဝယ်နိုင်တဲ့ဆင်းရဲသားလူရန်းစားတွေကတော့တရုတ်ပစ္စည်းတွေကိုမဝယ်ခြင်းလဲဝယ်သုံးနေကြရပါတယ်။ဗီယက်နမ်နိုင်ငံထဲဝင်တဲ့တရုတ်ကုန်ပစ္စည်းအများစုကနယ်စပ်ကုန်သွယ်ရေးဂိတ်တွေကဝင်နေတဲ့အတွက်အရေးအသွေးညံ့ဖျင်းနေတာလို့စင်ကာပူအခြေစိုက်အရှေ့တောင်အာရှလိလာရေးISEAS Yusef Isaac Institute ကသုတေသီလေဟွန်ဟီယပ်ကပြောပါတယ
် I think one of the reason is that many of these products are consumer items small items and they are imported by border trade not through official
ဗီယက်နမ်ကိုဝင်နေတဲ့တရုတ်ပစ္စည်းအများအပြားကလူသုံးကုန်ပစ္စည်းတွေအသေးစားကုန်ပစ္စည်းတွေဖြစ်ကြပါတယ်အဲ့ဒီပစ္စည်းတွေကတရုတ်ဝင်လမ်းကြောင်းတွေကမဟုတ်ပဲနေဆက်ဘက်ကနေသွင်းနေကြတာကအကြောင်းတစ်ခုလို့ကျွန်တော်ထင်ပါတယ်တရင်ဝင်လမ်းကြောင်းကသွင်းတယ်ဆိုရင်တော့အရေးသွေးပိုင်းနဲ့ပတ်သက်လို့ပိုပြီးစီးကန့်တွေတင်းကျပ်တယ်တည်တည်ချာချာလဲစစ်ဆေးမှာပ
ါတရုတ်ကုန်ပစ္စည်းတွေကိုမဝယ်လိုကြတဲ့ဗီယက်နမ်ပြည်သူတွေကငွေချေးတတ်နိုင်သူတွေကတော့စိုက်ကယ်တွေအီလက်ထရောနစ်ပစ္စည်းတွေကိုဂျပန်နိုင်ငံထုတ်တွေဝယ်သုံးနေကြပါတယ်တောင်ကိုရီးယားနိုင်ငံတို့စားတောက်ကုန်တွေအီလက်ထရောနစ်ပစ္စည်းတွေလည်းဗီယက်နမ်မှာလူကြိုက်များလာနေပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါရှင်ဗီယိုအမေရိကန်တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မနက်ခင်းပါရှင်ဗီယိုအမေရိကန်တန်ကနေစနေနေ့မနက်ပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ24 32 40နဲ့လှိုင်းလက်မီတာ190တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အတုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကဏ္ဍမှာနားဆရာမှာကတော့
မြန်မာသင်းရဲ့ပိုက်စစ်ကစားပုံတွေကပို့ပြီးတော့တိောက်လိုက်ပေါ်ပါတယ်ခင်ဗျာအခုဆိုလို့ရှိရင်မြန်မာသင်းအတွက်ကျစမမြောက်ကိုတော့ခင်မိုးတွေက
မြမလက်ရွေးစဉ်အမျိုးသမီးပေါ်လုံးသိင်းရဲ့အနာဂတ်အလားလာနဲ့ပရိသတ်နဲ့အစိုးရရဲ့အားပေးမှုအားရစရာကောင်းရဲ့လားဆိုတာတွေသိကြရမှာပါနောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရည်နေကြတဲ့မြမပြည်အကြောင်းတွေကိုဥကြောဇန်တာကမူလစောင်းဘရှင်ရဲ့အဘော်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင
်မြမလူညွန့်ရည်ရနဲ့ပတ်သက်ပြီးအမေရိကန်ကဘယ်လိုပြန်လည်ထိတွေ့ဆက်ဆံမလဲဆိုတဲ့ကောင်းစဉ်နဲ့ The diplomat မှာအမရတိဟာရေးသားထားတဲ့ဆောင်းပါးကိုအကျဉ်းဆုံးတင်ပြလိုပါတယ်။အမေရိကန်ဆိုရဟာမြန်မာစစ်တပ်နဲ့ပြန်လည်ထိတွေ့ဆက်ဆံရမယ့်အရှင်ဖြစ်ပါတယ်။ဒီနေရာမှာဘယ်ပုံပဲနည်းဆက်ဆံမလဲဆိုတာအဓိကကျပါတယ်။အိုဘားမားအဆိုရရဲ့ထိတွေ့ဆက်ဆံမှုဟာမြန်မာအသွင်ကူးပြောင်းရေးအတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ Trump အဆိုရကတော့မြန်မာနဲ့ဆက်ဆံရေးကပြန်ဆွတ်တော့မဲ့သဘောရှိနေတယ်လို့မြန်မာကလည်းတရုတ်ဘက်ကိုရိတ်နေတဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်မဲ့အချိန်ကတော့မပြေသေးပါဘူး။2017ကစပြီးမြန်မာတပ်မတော်ဟာနိုင်ငံတကာအစိုင်းအဝေးမှာဝင်ဆန့်လာတာတွေ့ရပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်ကိုပံ့ပိုးမှုတစ်စိတ်တစ်ပိုင်းအဖြစ်မြန်မာစစ်အရာရှိတွေကိုဥရောပနဲ့ပြည်ပခန့်လွန်နိုင်ငံတွေစီမှာတွားရောက်လေ့လာစီခဲ့ပါတယ်။အမေရိကန်ကလည်းစစ်ရေးဆက်ဆံမှုလုံခြုံရေးဆက်ဆံမှုတို့ကိုပိတ်ပင်ထားပေမဲ့တပ်မတော်အရာရှိတွေကိုတိုင်းဒေသနဲ့ကိုင်းအဖွဲ့ကိုယ်စားလှယ်တွေနဲ့အတူလာရောက်လေ့လာခွင့်တွေပေးခဲ့ပါတယ်။စစ်တပ်ကိုဒီမိုကရေစီကာကွယ်ရေးအင်အားစုဖြစ်အောင်ထိန်းចောင်းရမှာစစ်ဘက်ရေးရာဆက်ဆံမှုတစ်ခုတည်းနဲ့မလုံလောက်ဘူးဆိုတာဒီမိုကရေစီကနေနောက်ပြန်လှည့်လှည့်သွားတဲ့ထိုင်းနိုင်ငံဟာနမူနာပဲဖြစ်ပါတယ် EIMET လို့ခေါ်တဲ့နိုင်ငံတကာစစ်ရေးပညာရေးသင်တန်းပေးတာဟာကောက်မွန်တဲ့အစာပြုမှုတရားဖြစ်နိုင်ပေမဲ့မြန်မာပြည်မှာအရသာအစိုးရကလူညွန့်ရေးကိစ္စကိုလွှမ်းမိုးနိုင်မှုမရှိသေးတဲ့အတွက်ဒီသင်တန်းလောက်နဲ့မလုံလောက်သေးပါဘူးဒါ့အပြင်အရဖက်စစ်ဘက်ဆက်ဆံရေးရန်တရားတရားမထူထောင်နိုင်ပဲအထွေထွေပိုင်းနဲ့ထိတွေ့ပြန်ရင်လည်းပဲအခက်အခဲတွေ့ပြီးတာစီတည်တတ်နိုင်မှာမဟုတ်ပါဘူးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစစ်တိုးနိုင်ဖို့အတွက်ခိုင်မာတဲ့အရသာအစိုးရတရားလွတ်ပါတယ်ဒါကြောင့်ထိတွေ့ဆက်ဆံရေးဟာအရသာအစိုးရကိုစွန့်ရီမြင့်တင်ပေးနိုင်ရေးလုံခြုံရေးရာတွေကိုပါလွှတ်မိုးလာနိုင်ရေးနဲ့အစိုးရလွှတ်တော်စစ်တပ်တို့အကြားဆက်ဆံရေးချောမွေ့စေဖို့ကိုဥတည်ချက်ထားရမှာဖြစ်ပါတယ်လွှတ်တော်အမတ်တွေကိုလည်းဆွေးနွေးပွဲတွေလုပ်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်မှာလုပ်သလို budget ကောက်ွက်ရေးစတဲ့ကိစ္စတွေကိုသုံးသပ်ကြနာမှုတွေကိုလည်းပဲလာရောက်လေ့လာစေသင့်ပါတယ်။ပြည်တွင်းလုံခြုံရေးကိစ္စတွေကိုစဉ်းစားသုံးသပ်သူတွေသုံးသပ်မှုတွေတိုးတက်လာခြင်းဟာလုံခြုံရေးကိစ္စကိုတက်မတော်ကထိန်းချုပ်ထားမှုညှော်နှဲစေနိုင်မှာဖြစ်ပါတယ်။စသဖြင့်ရေးသားထားပါခင်ဗျာ။မြန်မာကိုတရုတ်ကဆွဲဆောင်နေခြင်း၊ဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာပြည်ကိုသွားမည်ဆိုတဲ့ကောင်းစဉ်နဲ့ရှူဘတ်ဂျက်ရောရေးသားထားတဲ့ဆောင်းပါးကို The Indian Express ကထုတ်တင်ပြလိုပါတယ်။ရင်းဒရာမိုရီဟာလွန်ခဲ့တဲ့သုံးနှစ်မပြည့်ခင်ကအာဆီယံထိပ်သီးဆွေးနွေးပွဲအတွက်နေပြည်တော်ကိုသွားရောက်ခဲ့ပြီးလမ်းမဲ့စတင်မှာကြာရင်ပထမဆုံးအကြိမ်နိုင်ငံချစ်ကြီးရဲ့အလဲပတ်သွားရောက်မှာဖြစ်ပါတယ်။တရုတ်ကမြန်မာနိုင်ငံကိုဆွဲဆောင်သိမ်းသွင်းနေချိန်ဒေါင်ဆန်းစုကြည်ကလည်းအစိုးရကောင်ဆောင်ဖြစ်ခဲ့ပြီးတဲ့နောက် 2016နဲ့ 2019 တွင်မှာတကြိမ်စီတရုတ်ကိုသွားရောက်ခဲ့တဲ့အတွက်အိန္ဒိယအနေနဲ့တရုတ်မြန်မာနှစ်နိုင်ငံနှိစက်မှုကိုအလေးထားစောင့်ကြည့်လာပါတယ်။အခုလာမဲ့မစ္စတာမိုဒီခီးစဉ်တွင်သူတို့ရဲ့ Act East Policy အတွက်မြန်မာနိုင်ငံဟာသိအေးပါတယ်ဆိုတော့အလေးအနက်ထားပြသလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ
။ Russia ပြန်ကချင်ပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်
ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကျူပြီးတော့ပြပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ခုဆက်ပြီးအမေရိကန်စတိုင်မှနှစ်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့မြတ်တွေ့အချင်းပြတ်မင်း idiom အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ aDEAD dead theta HORSE horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးောက်ဒီဘက်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲ့သေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲချွဲပါဆောင်းတီးတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညှော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုဆက်ပါမယ်မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ချိန်မြောက် SEA Game အားကစားပြိုင်ပွဲမှာမြမလက်ရွေးစဉ်အမျိုးသမီးဘောလုံးတင်ကကျေးဇူးစိတ်ရသွားပါတယ်ကစားခဲ့တဲ့ပွဲစဉ်တွေကိုကြည်ချင်းအဖြစ်မြမအမျိုးသမီးဘောလုံးတင်ရဲ့ကြိုးပမ်းမှုဟာချီချူးထိုက်တယ်လို့ဆိုရမှာပါဒါကြောင့်လက်ရွေးစဉ်အမျိုးသမီးဘောလုံးတင်ရဲ့အနာဂတ်အလားအလာနိုင်ငံတော်နဲ့မြမပြည်သက်ဘက်ကအားပေးမှုတွေကအားရစရာကောင်းရလားဆိုတဲ့ပဂရိအခြေအနေတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
我先瞄干你他嘞，然后再也怎么样？过来怎么样？你妈真对，不料无双哥哥叫你们困难，稳定依托，稳有抓比皮巴嘞怎么样？我先干你他嘞，过来怎么样？你妈真个叫你们实力开幕会，你妈真对，这里也瞄过，稳有抓嘞怎么样？
လာပြီခင်ဗျာဝင်းတကြီးထွန်းကန်းနဲ့ခင်ဗျာကိုရတယ်ခင်ဗျာအခုဆိုလို့ရှိရင်မြမသင်းအတွက်စတုထမြောက်ကိုဝင်းတင်ကြီးထွန်းကပဲပွဲကစားချိန်86မိနစ်မှာကန်သွင်းယူသွားတာဖြစ်ပါတယ်ခင်ဗျာမြမသင်းရဲ့ပိုက်စစ်ကစားပုံလေးကပို့ပြီးတော့ထရောက်လာကိုရတယ်ခင်ဗျာအခုဆိုလို့ရှိရင်မြမသင်းကျစမမြောက်ကိုရရှိသွားပြီဖြစ်ပါတယ်ခင်ဗျာမြမသင်းအတွက်ကျစမမြောက်ကိုတော့ခင်မိုးဝေကသင်းယူခေါင်းတိုက်ပြီးသင်းယူသွားပြီဖြစ်ပါတယ်ခင်ဗျာ
အဲ့ဒါကတော့မလေးရှားနိုင်ငံကွာလာလမ်ပါမြို့တော်မှာကျင်းပနေတဲ့29ချိန်မြောက် SEA Game အားကစားပြိုင်ပွဲကြီးမှာမြမအမျိုးသမီးလက်ရွေးစဉ်အသင်းကဩဂုတ်လ19ရက်နေ့ကအင်ရှင်မလေးရှားအသင်းနဲ့ကစားကြရမှာ5ဂိုးဂိုးမရှိနဲ့အနိုင်ရတဲ့ပွဲစဉ်ကိုပြည်တွင်း 11 day channel ကတိုက်ရိုက်ထုတ်ပြန်ပြသခဲ့တဲ့ကြေညာချက်ကနေကောက်နှုတ်တင်ပြခဲ့တာပဲဖြစ်ပါတယ်မြန်မာလက်ရွေးစဉ်အမျိုးသမီးဘောလုံးအသင်းတွေနဲ့လက်ရှိစီကင်းရဲ့အသင်း၅သင်းပတ်လည်ကစားပွဲမှာနှစ်ပွဲနိုင်နှစ်ပွဲရှုံးခဲ့ပြီးတတိယကြီးတစိတ်ကိုဆုတ်ခူးခဲ့တာဖြစ်ပါတယ်ဒီပွဲမှာလက်ရှိချန်ပီယံထိုင်းကရွှေ ဗီယက်နမ်မှာငွေတစိအသီးသီးရရှိသွားတာလည်းဖြစ်ပါတယ်မြန်မာအသင်းအနေနဲ့ရွှေတစိ5ချိန်စုခုခဲ့ပြီးဖြစ်တဲ့လက်ရှိချန်ပီယံထိုင်းနယ်ကစားရမှာ3ဂိုး2ဂိုးနဲ့ရှုံးခဲ့ပြီးရွှေတစိ4ချိန်ရရှိခဲ့တဲ့ဗီယက်နမ်နဲ့ကစားရမှာတော့3ဂိုး2ဂိုးနဲ့ရှုံးခဲ့တာဖြစ်ပါတယ်ဒါပေမဲ့အင်းရှင်မလေးရှားနဲ့ကစားရမှာ5ဂိုး5ဂိုးမရှိဖိလစ်ပိုင်အသင်းနဲ့ကစားရမှာ6ဂိုး5ဂိုးမရှိနိုင်ခဲ့တာလည်းဖြစ်ပါတယ်ခုလိုအားရစရာကောင်းလာတဲ့ပြိုင်ပွဲတွေကိုရုပ်တံလွှင့်ကစင့်ကြီးစုခဲ့သူကတော့အမေရိကန်နိုင်ငံမေရီလန်းနီမြမလေးဝေးစဉ်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါတယ
်ကျွန်တော်ပထမဆုံးကြည့်တယ်ကျွန်တော် VNN နဲ့ပွဲကိုကျွန်တော်ကြည့်တယ် VNN ကမြမအတင်းကိုတော်တော်လေးကိုဖိဖိစီးစီးနဲ့ကစားဝါးတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့မြမအမျိုးသမီးဘောလုံးသမားကဘလောက်ချုံနေပေမဲ့လည်းခြေစွမ်းရှိသလောက်လိုက်ပြီးကစားတာတွေ့ရတယ်သို့တော်လည်းကစားကွက်ချင်းရှင်လိုက်ရင် VNN တော်တော်လေးကိုတားတာတွေ့ရတယ်ဒုတိယပွဲကျွန်တော်မလေးရှားနဲ့ကစားတဲ့အတင်းကြတော့မြန်မာအမျိုးသမီးကသူ့တို့ရဲ့စိတ်ဓာတ်ကတော်တော်လေးမြင့်တက်လာတာတွေ့ရတယ်။အရှင်သင်းကိုတွန်းတွန်းတိုက်တိုက်နဲ့ကစားမယ်ဆိုပြီးကစားဝါတဲ့ခါမှာကိုးပြက်နဲ့နိုင်ဝါတွေ့ရတယ်။ကစားဝါတာလည်းရှေ့တန်းရောနောက်တန်းရောလယ်တန်းရောအလုံးအပေးယူလေးညှပ်ညှပ်ပြီးတော့ကစားဝါတယ်။ဒါပေမဲ့မလေးရှားပရိသတ်ရဲ့အားပေးမှုတွေကြားထဲမှာပဲတွန်းတွန်းတိုက်တိုက်ကစားဝါတဲ့အတွက်ဒီပွဲကအောင်မြင်မှုအများဆုံးဖြစ်တယ်လို့ကျွန်တော်ပြောရတာပေါ့လေ။နောက်ဆုံးကစားဝတာဖိလစ်ပိုင်နဲ့ကစားဝတဲ့ပွဲမှာလည်း6ဂိုး5မရှိကစားခဲ့တယ်အဲ့အသင်းကလည်းကျွန်တော်တို့အောင်မြင်မှုတွေအများကြီးရခဲ့ဒါပေမဲ့လည်းကျွန်တော်တို့နောက်ဆုံးကျွန်တော်တို့ပြန်တွေ့ကြည့်လိုက်တဲ့အခါမှာ၅အသင်းရှိတဲ့နေမှာမြန်မာအသင်းကတတိယကြီးစိတ်ပဲရခဲ့တာပေါ့လေအမှတ်တတိယအများဆုံးအနေနဲ့
မြန်မာလူရွေးစင်အမျိုးသမီးဘောလုံးအဖွဲ့အသင်းကပ္ပတင်ကတော့ခင်မာလာထွန်းဖြစ်ပြီးအသင်းနီးပြကတော့ Dutch တူမျိုး Roger Reynolds ဖြစ်ကအဖွဲ့ခေါင်းဆောင်ကတော့တော်မြတ်မြတ်ဦးပဲဖြစ်ပါလေလက်ရှိမြန်မာအမျိုးသမီးတင်းမှာရေပန်းစားနေကြသူတွေကဘယ်သူတွေပါလဲလို့ခိတမလေးရှားမှာရောက်ရှိနေတဲ့တော်မြတ်မြတ်ဦးကိုမေးကြည့်ခဲ့ပါလေ
လက်ရှိကတော့ကိုသွင်းထားတဲ့ဝင်းသိမ့်ကြီးချွန်းပေါ့ရေပန်းစားသောဝင်းသိမ့်ကြီးချွန်းနဲ့ဝိုင်းရင်ကစားသမားဖြစ်တဲ့တန်းတန်းထွေးတို့ဆန်းဆန်းမော်တို့ကရေပန်းစားပါတ
ယ်မြန်မာလူရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကတော့အင်ဂျီနံပါတ်9ကစားသူကိုချီးကျူးကြောင်းပြောပါလေ
ကျွန်တော်မြန်မာအမျိုးသမီးအသင်းမှာကျွန်တော်အကျိုက်ဆုံးနံပါတ်ကိုပြောပါဆိုကျောနံပါတ်နံပါတ်9ကစားရဲ့ဒင်းကလေးကိုကျွန်တော်သဘောကျပါတယ်တိတိယောက်ကစားတဲ့ကစားကွက်လည်းရှိတယ် BNN ကိုသွင်းသွားတဲ့အလုံးကမထင်မှတ်တဲ့အလုံးဒီလိုမျိုးကယောက်ျားလေးတောင်မှတော်တော်သွင်းယူရခက်တယ်သူကတစ်ဖက်ကထောင်ပေးလိုက်တဲ့အချိန်မှာ၄ပုံမှတင်ကျွန်တော်တို့အင်္ဂလိပ်ပြောဖီဂျင်ထိုးပြီးတော့၄ပုံမှတင်ကန်သွင်းသွားတဲ့အလုံးအဲ့လုံးကတော်တော်လေးလှတယ်တော်တော်ဂိုးသွင်းယူရတယ်ဒီမှာခက်ခဲတဲ့ဘောလုံးဂိုးမျိုးပေါ့လေ
အင်ဂျီနံပါတ်9ကစားသူအမည်ကတော့မဝင်းသိန်ကြီးထွန်းပဲဖြစ်ပါတယ်မြန်မာအမျိုးသားဘောလုံးအသင်းနေနဲ့ကတော့စင်ကာပူနဲ့ကစားရမှာနဲ့လာအိုနဲ့ကစားရမှာအနိုင်ရရှိခဲ့ပေမဲ့လို့လေအင်ရှင်မလေးရှားအသင်းနဲ့ကစားရမှာတော့၃ဂိုး၃ဂိုးနဲ့ရှုံးခဲ့တာဖြစ်ပြီးလာမယ့်26ရက်နေ့မှာတော့အကြိုဘူးလူပွဲတက်ရမှာဖြစ်တဲ့အတွက်ကြောင့်အခြေအနေကဘယ်လိုရှိတယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခုလိုမြန်မာအမျိုးသားနဲ့အမျိုးသမီးအသင်းကြားဘောလုံးကစားရမှာကျိုးပန်းမှုကတူတယ်လို့ဆိုနိုင်ပေမဲ့လို့လေသက်ဆိုင်သူတို့ရဲ့ထောက်ခံအားပေးမှုကကွာခြားနေတယ်လို့ကိုရင်ထွေးကထောက်ပြပါတယ
်ကျွန်တော်ဘောလုံးသမားတယောက်အနေနဲ့အမြင်ပြောရရင်တော့မြန်မာအမျိုးသားဘောလုံးသင်းကိုအားပေးမှုကပိုများပြီးမြန်မာအမျိုးသမီးဘောလုံးသင်းကိုအားပေးမှုကရော့ရော့ရဲရဲဖြစ်တာကိုကျွန်တော်တွေ့ရတယ်အဲကျွန်တော်ဘောလုံးသမားတယောက်အနေနဲ့မြင်တာက90ရှုံးသည်ဘယ်လိုပဲဖြစ်ဖြစ်ဖြစ်စေချင်တာမျက်မျက်တတအားပေးစေချင်တဲ့ဆန္ဒပေါ့နော်ဘောမြန်မာဘောလုံးဖွဲ့ချုပ်ပဲဖြစ်ဖြစ်လူကြီးတွေပဲဖြစ်ဖြစ်မြန်မာဘောလုံးတင်းကနိုင်နေနိုင်နေစုကြီးတွေပေးလိုက်တဲ့7000ရာဝတဲ့3000ကျော်ကြီးရာဝတဲ့မြန်မာအမျိုးသမီးဘောလုံးတင်းကအခုကြီးတဲ့သိရခဲ့တယ်လက်ထက်မှာစုကြီးက7000နဲ့3000ကျားပဲရှိသေးတယ်ဒါကဟိုမဖြစ်စေချင်ဘူးပေါ့နော်မြန်မာအမျိုးသမီးတင်းကသူတို့တကူကောင်းတဲ့ကစားတာမဟုတ်ပါဘူးတိုင်းပြည်အတွက်ကစားနေတာပ
ါအမျိုးသမီးဘောလုံးဖွဲ့ခေါင်းဆောင်ဒေါ်မြင့်မြတ်ဦးကတော့အမျိုးသမီးအသင်းအနေနဲ့စုချင်းမြင့်ခံရတာရှိတဲ့အကြောင်းပြောပါလေ
ဥက္ကဋ္ဌလည်းစူးချရဲကမောဇာပန်လည်းစူးချပါတယ်။နိုင်တဲ့ပွဲတိုင်းကိုစူးချပါတယ်။အမျိုးသားတွေလိုပဲဒေါ်လာ1000ဆို1000စူးချပါတယ်
။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသမီးဘောလုံးအသင်းကို ိုင်ငံတော်ရဲ့အပိမှုကနေပါနေသေးတယ်လို့လည်းဒေါ်မြတ်မြတ်ဦးကပြောပါလေ
။နိုင်ငံတော်ကနေပြီးတော့ညာရေးဝန်ကြီးဌာနရဲ့တမန်ရေးနဲ့အားစားဝန်ကြီးဌာနရဲ့ပေါင်းစပ်ပြီးတော့အရင်လိုကြောင်းသားပွဲတော်ဝန်ကြီးဌာနပေါင်းစုံလို့နိုင်ငံတော်ကလုပ်ပေးရမယ်။အခုစားအမားတို့ကဘော်လုံးဖွဲ့ချုပ်ကပဲလုပ်တဲ့ဖြစ်နေတဲ့အမျိုးသမီးပွဲနဲ့တဲ့အတွက်အမားတို့မှာကစားသမားရှားပါမှုပြဿနာနဲ့လက်ရှိမှရှင်းဆိုင်နေရပါတယ်။အဲကစားတဲ့လူလာရှိရဆိုတော့အမားကပွဲမရှိတဲ့ခါကျတော့ကိုနဲ့အနမ်းမီတဲ့နေရာကိုသွားနိုင်တဲ့နေရာလောက်ကပဲလူတွေကိုစောက်တင်လုပ်နေတာပေါ့တကယ်လို့တိုင်းနယ်ပြည်နယ်15ခုကနေပြီးတော့ကစားသမားတွေထွက်လာနိုင်တာပေါ့နော်အခုကျတော့ကစားသမားရွေးချယ်တဲ့အခါမှာ scope နည်းနည်းကျင်းတာပေါ့မျိုးသမီးဘောလုံးပြိုင်ပွဲများများကျင်းပပေးဖို့ရာအတွက်မျိုးသမီးဘောလုံးကော်မတီကလည်းညှော်လင့်တာပေါ့အခုဆိုလို့ရှိရင်ဘောလုံးဖွဲ့ချုပ်ကလုပ်တဲ့အတွက်မကြသေးခင်ကမျိုးသမီး league ဆိုတာဗမာပြည်ကပထမဦးဆုံးပေါ်ထွက်လာတာပေါ့အဲ့တော့နိုင်ငံတော်ကနေပြီးတော့ပါဝင်ပြီးတော့ပွဲတွေဆိုလို့ရှိရင်အမားတို့ကကစားသမားတွေပူထွက်အမားတို့ဘောလုံးဖွဲ့ချုပ်အနေနဲ့လုပ်ခဲ့ခါကြတော့ဒီ79နှစ်သမားနောက်တနည်းကြလို့ရှိရင်လေရွေးစဉ်ကိုရောက်သွားဒီ79နှစ်ကိုရဲ့အကောင်းဆုံးခင်နေတာပေါ့အကယ်၍79နှစ်အောင်ရက်ကတော့ပေါင်းဆုံးပြိုင်ပွဲလုပ်မယ်ဆိုရင်ပြည်နယ်နဲ့တိုင်းပြိုင်ပွဲလုပ်မယ်ဆိုပို့ပြီးတော့အသာသမားပို့ကောက်လို့ရတာပေါ့အဲ့တော့နိုင်ငံတော်ကနေပြီးတော့ဒီလိုပွဲတွေတို့ဝန်ကြီးဌာနအရင်လိုပွဲတွေသူကဖျက်ပစ်လိုက်တာလေဝန်ကြီးဌာနဘောင်းဆုံးအမျိုးသမီးဘောင်းလုံးပြိုင်ပွဲနှစ်ဆင်ချင်းမှနေရတယ်ဖျက်ပစ်လိုက်ခုဖျက်တာဆိုလို့ရှင်တော့ပေချာပြောမယ်ဆိုရင်တော်တော်ကြာပြီ5-6နှစ်လောက်ကမကဖျက်သွားတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုကလည်းအမျိုးသားဘောင်းလုံးကိုပဲစိတ်ဝင်စားတာလေပို့ပြီးတော့ပွဲတွေကိုလည်းပြိဿကပို့ရောက်တာအဲကြော်ညာတဲ့လုပ်ငန်းရှင်တွေကလည်းအမျိုးသားတွေကိုပဲပို့ကြော်ညာကြတယ်လေအမျိုးသမီးပွဲတွေမှာဆိုရင်တိတ်ပြီးတော့ပွန်တော့ပေးတဲ့ company တိတ်မရှိဘူးပေါ့နော်ငယ်အဲ့လိုမျိုးကွာတာပေါ့
မြန်မာလူရွေးစဉ်အမျိုးသမီးဘောလုံးအသင်းအနေနဲ့ SEA Games အကစားပြိုင်ပွဲတမိုင်းတစ်လျှောက်မှာဘယ်လိုမှတ်တမ်းရှိပါသလဲ11 day အကစားကြီးညာသူရဲ့သုံးသပ်ချက်ကတော့
မြန်မာအမျိုးသမီးတွေဟာခြေတော်အရှာအကစားပြိုင်ပွဲမှာမှတ်တမ်းကောင်းတွေရှိထားပြီးဝင်ရောက်ရှင်မြန်မြပြိုင်ပွဲတိုင်းမှာသူတစ်သိပ်ရယူနိုင်မှုရှိထားတဲ့အသင်းအသင်းဖြစ်တယ်လို့မြန်မာအသင်းမှာလိုအပ်ချက်ကတော့ရွှေတစိပ်မရယူနိုင်သေးတာတခုပဲကြံပါတော့တယ
်ခုလိုမြန်မာအမျိုးသမီးဘောလုံးအသင်းရဲ့ရွှေအိမ်မဲ့အကောင့်ထဲပေါ်လာဖို့ရာကတော့နိုင်ငံတော်နဲ့လက်ဆိုင်ရာဘောလုံးအဖွဲ့ချုပ်အပြင်အပိတဲ့ပြိသက်တွေပေါ်မှာလည်းမူတီရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြန်မာမြန်ကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်ဒလလဒန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။အခုနားဆင်ကြရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရရှင်။
ဒီတစ်ပတ်တော့စိတ်ရဲ့အယောင်အသွေးတွေနဲ့မြမအဖို့တန်ကြောက်မြတ်ဖြစ်တဲ့ဗရမယားနဲ့မီလာတွေရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပရိယေတွေကို GSC ကြောက်မြတ်တင်နန်းကျောင်းကကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါစိတ်ဟာအယောင်အသွေးအမျိုးမျိုးရှိပါတယ်စိတ်ရဲ့အယောင်ကိုဘယ်လိုဆန်သတ်မှတ်ခွဲကြပါသလဲ
စိတ်အများစုကအဝါကြီးဆွတ်တာဟုတ်အဲ့လိုမှအဝါကြီးနည်းလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲအရန်ဖြူတဲ့စိန်ကြတော့ exceptional white ပေါ့နော် changer အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိကန် GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှာမှာ plus ပေါ့နော်အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ Europe ကသတ်မှတ်ထားတဲ့စာမှာတကယ်ကို change အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ degree grade ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလဲအဲ့ degree grade တို့ E တို့ F တို့ဟာခုနပြောလို့ပဲသူက master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့အဓိကအကောင်းဆုံးသူ့အားလုံးကယုံကြည်ဆုံးလူသုံးအများဆုံးsystem ဖြစ်ပါလေ GIA system ကတော့သူတို့ကနေအဲ့လို certificate မှာသူကမာ degree ဆို degree E grade ဆို E grade အဲ့လိုပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျတော့ဆုံးဖြတ်ချက်လိုပဲသတ်မှတ်နိုင်ပါတယ်လူဝိန်းနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထိက white သတ်မှတ်တာ哦 white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိန်းအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါစို့ H နဲ့ D ကြားတွေက D E F G H အဲ့ရပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး master stone ရှိမှပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိလဲ
အရောင်ရှိတဲ့စိန်ကလေစိန်ကတော့အဲ့အဖြူပြီးရင်ကျွန်တော်တီးတော့တော့အဲ့ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အအများဆုံးလို့တိထားပါတယ်နောက်ပြီးတော့အညူရှိမယ်အစိမ့်ရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီရောခရံတော့အရှာဆုံးပဲသတ်မှတ်ပါတယ်အခုခင်အနေနဲ့ကတော့ color diamond ကလူချိုက်အများဆုံးတော့ pink diamond ကိုလူချိုက်အများဆုံးပါပဲပန်းရောင်စိမ့်ကိုလူချိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိမ့်ဆိုတာလေသူကချော့ပြော့လေးပါတကယ်ကိုထင်းထင်းပန်းရောင်ပြောလဲမဟုတ်ပါဘူးအယောင်ထင်းလေးပူတံမှုကြီးလေးပါပဲအဲသူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိမ့်နေကြတော့ဖြော့လေးတံမှုကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပို့ပြီးပူကြီးရင်လာလေတံမှုပူကြီးလေးပဲဥမာ yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပူတံမှုကြီးမယ်အဝါဖြော့ဖြော့လေးဆိုတီတံမှုမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ကြီးပဲအရန်ကိုလှတယ်diamond ပဲသူ့လိုမျိုးပြသွားရင်တံမှုပူကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ထင်းထင်းဆိုတံမှုကြီးပါတယ်ဖြော့သွားရင်ဖြော့သွားတဲ့လျောက်တံမှုကျမယ်လို့အချမ်းမြင်ပြောလို့ရပါတယ်ခင်ဗျာ brown diamond တွေပါလည်းခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လို့လည်းရှိပါတယ
်ရောင်စုံကြောင့်မြတ်တွေကိုလေ့လာတဲ့အခါမှာတော့သူ့ရဲ့အယောင်အသွေးဟာပနားလို့ခေါ်တဲ့အလင်းကျောက်တဲ့အနေထားပေါ်မူတည်ပြီး꿰ပြသလိုသူတို့ကိုစိန်တွေလိုအယောင်သတ်မှတ်ချက်စံတွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမယာရဲ့အယောင်သွေးကိုကြည့်ရအောင်ပ
ါဗရမယာရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာစံဖြစ်ထားတာတော့ခူသွေးလို့ခေါ်တဲ့ Pigeon Blood ကိုအကောင်းဆုံးအရည်လို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူးသူကခရမ်းလေးနည်းနည်းလေးဆွတ်ခရမ်းရောင်အနည်းငယ်တန်တဲ့အနီရောင် Publish Red အဲ့ဒါကိုခူသွေးလို့သတ်မှတ်ပါတယ်တော့ခုသွေးကဘလို့အယောင်လဲသူစံဖြစ်ထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခုသွေးပြည်များတပွင့်ဟိုဒါခုသွေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူး။ဘာကြောင့်လဲကျွန်တော်ကကုံတယ်မဟုတ်တဲ့အတွက်ပါဘလူရက်ပူကျွမ်းလဲဆိုတကယ်ကုံတယ်ကြီးကပူကျွမ်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်မြတ်တစ်ခုသို့မဟုတ်အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပရိရဲ့အရန်များပါတယ်များတဲ့အတွက်သူကစာဖြစ်ဘဲရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေလူကဒါကိုသေးလို့တတ်မှတ်တယ်လူချင်းတဲ့လူကချိလိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုကြိုက်ချင်မှကြိုက်ပါတယ်အရင်နည်းနည်းလေးရင့်တယ်ဘယောင်နည်းနည်းရင့်တယ်လို့ယူဆရလူလည်းရှိပါတယ်အဲ့တော့ကိုကြိုက်ပုံမှန်မူတည်ပြီးဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတတ်မှုအရန်ချိတဲ့အတွက်သူ့လောက်အယောင်မရင်ဘူးသူ့ရဲ့နည်းနည်းလေးဖြောတဲ့ဟာကိုကြိုက်တာမျိုးလည်းရှိပါတယ်နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အချီနေပေါ်မူတည်ပြီးတော့လေဒီကိုသွေးရဲ့အယောင်ကလည်းပြောင်းလဲနိုင်ပါတယ်ဆိုပါစို့နေအရန်လေးနဲ့အောက်မှာကြီးတဲ့ကိုသွေးနဲ့အရေးထဲမှာကြီးတဲ့ကိုသွေးကတူမှာမဟုတ်ပါဘူးအရေးထဲမှာကြီးတဲ့ကိုသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြီးတဲ့ကိုသွေးရောင်လည်းတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအယောင်သတ်မှတ်ချက်လေးစံဖြစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစံဖြစ်ထားထားတာရှိတယ်စားအားဖြင့်ပဲတကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်ဒီမှာတော့အသုံးချလို့ရပါတယ်အဲ color stone တွေမှာအဲ့လိုသူတို့စံထားထားတဲ့အရာဝတ္ထုအရာုံတော့ပါတော့မရှိပါဘူးအဲ့ပရိယေအကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းချက်မှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလူတော့ပနာလို့ခေါ်ပါတယ်အကြောင်းရဲ့စကားအနေနဲ့ဆိုရင်ပနာပေါ်မူတည်ပြီးတော့အရာကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတော့ဒါမှမဟုတ် color stone တွေမှာအရည်ကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လည်းလိုတယ်အဲ့အရာရဲ့ပရိယေအရန်ကျွဲဝတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ဖက်ကပြောမယ်ဆိုရင်ကုံတယ်ကြီးရဲ့အာသာချက်ပဲအဲ့လိုဆိုလိုတာကအဲကြောက်ဝယ်မဲ့လူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတယ်ပြောတဲ့အပေါ်မှာမူတည်ပြီးသူဆုံးဖြတ်ပြီးသူဝယ်တာပါဟု
တ်ကဲ့အဲ့
တော့အဲ့ကုံတယ်ကလည်းကျွန်တော်ကုံတယ်ဆိုလဲဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်းဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းမှာပါပဲเนาะဒါပါပဲအမှန်မှန်တော့
နီလာကြတော့ဆင်အကောင်းဆုံးအရာပေါ့နော
် flower blue ပေါ့နော်သူတို့ velvet blue ပေါ့နော်ပြောမယ်ဆိုရင် royal blue ပေါ့ royal blue color အကောင်းဆုံးပါသူ့အပြာတကယ်ကိုကြည်လင်တဲ့အပြာပေါ့ cornflower blue ဟာတကယ်ကိုအဲ့လိုမျိုး royal blue color ပါအဲ့တကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တော့မှမရပါဘူးအဲကျွန်တော်အရင်တုန်းကလေ vix ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့ အဲ့အဲ့ဒီအပြာမျိုးကိုပြောတာပါအဲ့တော့အဲ့ဒီမှာလဲခုနလိုပဲပရိယရှိပြန်ရောကျွန်တော်ကြည့်တဲ့ lighting ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရေကအတူအလျော်ဦးလှတယ်မလှဘူးအဲ့လိုစကားပြောသွားပြန်ပါတယ
်ကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တခင်မြတ်သက်စီစဉ်တိဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအသင့်နားဆင်နိုင်တယ်လို့အခုလိုစနေမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ပေးတာလည်းဖြစ်ပါရဲ့ရှင် VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင
် American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့ ICBM ခေါ်တိုက်ချင်းပြပဲထင်းတက်ဒုံးကြီးတွေစမ်းသပ်ခဲ့တာနျူကလ ியர் နှစ်ကြိမ်စမ်းသပ်ခဲ့တာအပအဝင်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုမြင့်တက်လာတဲ့အပေါ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအထူးစိုးရိမ်ပွဲဖြစ်ကြောင်းထပ်မံပြောကြားလိုက်ပါတယ်။ဒီလိုရက်တွေဟာဒေသတွေနဲ့ကမ္ဘာငြိမ်းချမ်းရေးလှုံ့ဆော်ရေးတည်ငြိမ်ရေးတို့ကိုအပြင်းထန်ခြိမ်းခြောက်လျက်ရှိပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလှုံ့ဆော်ရေးကောင်စီရဲ့ပြဋ္ဌာန်းချက်များနဲ့အညီချက်ချင်းလိုက်နာနေနိုင်ဖို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုလိုက်ကြပါတယ်။မြောက်ကိုရီးယားကျွန်းဆွယ်ပေါ်မှာပြန်ပြင်းလို့မရနိုင်တော့နျူကလ ியர் လုံးဝဖျက်သိမ်းရေးထိထိတိတိလှုပ်ကန်ဆောင်ရွက်ရေးတင်းမာမှုလျှော့ပါရေးအတွက်တွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေဖန်တီးရေးတို့ကိုအာဆီယံနိုင်ငံတွေကထောက်ခံကြောင်းထပ်မံပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာထောက်ရငင်းချမ်းရေးတည်ဆောက်ဖို့ကိုရီးယားနှနိုင်ငံအကြားဆက်ဆံရေးတိုးမြင့်နိုင်ဖို့အတွက်လည်းအာဆီယံနိုင်ငံတွေကထောက်ခံကြပါတယ်။ဒီအရေးမှာအပြုသဘောနဲ့ပါဝင်ဆောင်ရွက်ဖို့လည်းအာဆီယံနိုင်ငံတွေကအဆင်သင့်ရှိနေကြပါတယ်။အာဆီယံနိုင်ငံတွေဟာ ARF လို့ခေါ်တဲ့ဒေသရင်းတွေ့ဆုံဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံကိုပါဝင်တက်ရောက်ဖို့ဖိတ်ခေါ်ပြီးအာရှပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေး၊တည်ငြိမ်ရေး၊ခင်မင်ရင်းနှီးမှုနဲ့တရားဝါပြောရေးတို့ကိုအကောင့်ထည့်ဖော်ရမှာပါဝင်ကူညီဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။နိုင်ငံကအသိုင်းအဝိုင်းရဲ့မျိုးလင့်ချက်ကိုမြောက်ကိုရီးယားနိုင်ငံကနားလည်သဘောပေါက်စေချင်တဲ့ဆိုရဲအာဆီယံအဖွဲ့ရဲ့ကြီးညာချက်နဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုအသစ်တွေဟာအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနီလာမြို့တော်မှာပြောကြားသွားပါတယ်။မြောက်ကိုရီးယားနိုင်ငံဟာလမ်းကြောင်းပြောင်းဖို့နဲ့တင့်လျော်တဲ့အခြေအနေရောက်လာတဲ့အခါမြောက်ကိုရီးယားရဲ့အနာဂတ်လုံခြုံရေးနဲ့ချမ်းသာကြွယ်ဝရေးအတွက်မိမိတို့နဲ့တွေ့ဆုံဆွေးနွေးဖို့မျှော်လင့်တယ်လို့လည်းဝန်ကြီးတေလာဆန်ကပြောဆိုပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ဒီစနေနေ့ညပိုင်းမှာတော့မြမတခွင်သတင်းတောက်မှတ်စုတိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုနားဆင်ကြရမှာပါရှင်။အခုမနက်ဖက်အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖိအားပေးတာမှာအခုနောက်ဆုံးထွက်လာတဲ့လုံဆောင်ချက်ဖြစ်ဗင်နီဇွဲလားရဲ့အကြွေးဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းဆိုင်ရာဘယ်လိုပူပေါင်းလုံဆောင်တာမျိုးကိုမှထပ်မလို့ရဘူးလို့အမေရိကန်အစိုးရကတောက်ကြနေမှာအမိန့်ထုတ်တားမြစ်လိုက်ပါတယ်။အမေရိကန်ပြည်တော်စုတက်ဆက်ပြည်နယ်ဂိုင်ယူရန်ဘက်ကိုဦးတည်သွားနေတဲ့ဟာဗီဟာရီကိန်းမုန်တိုင်းဝင်လာရင်စံချိန်တင်ရေကြီးမှုတွေဖြစ်နိုင်ပြီးအကြီးအကျယ်ဘေးဒဏ်ကျနိုင်တဲ့အတွက်ဒေသခံတွေပြင်ဆင်ထားကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်။မုန်တိုင်းပြင်းအားဟာတောက်ကြနေနေလေပိုင်းကအဆင့်3ဟာရီကိန်းဖြစ်ပြောင်းလဲသွားခဲ့ပါတယ်။ဘေးဒဏ်ကျနေတဲ့အခြေအနေဖြစ်နိုင်ငံတော်အဆင့်ကြီးညာပေးဖို့အတွက်လည်းပြည်내အုပ်ချုပ်ရေးမှူး Greg Abbott ကတောင်းဆိုထားပါတယ်။ဒါတို့ပြစ်ပက်တင်းတုံးကြီးအများပြားကိုမြောက်ကိုရီးယားကတောက်ကြနေမှာပြစ်လွတ်ခဲ့ပြီးဒုံးကြီးတစ်စင်းမှပြစ်မှတ်ကိုမထိမှန်ခဲ့ဘူးလို့အမေရိကန်ရေတပ်တမူတူကအတိအပြုပြောလိုက်ပါတယ်။ဒုံးကြီးတစ်စင်းကိုတောက်ဒုံးကြီး3စင်းကိုတောက်ကြနေအမေရိကန်ရှေ့ပိုင်းဒေသစံတော်ကြီးညနေ 9:00 ပတ်ဝန်းကျင်မှာ10မိနစ်စီချပြီးပြစ်လွတ်ခဲ့တယ်လို့အမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးတဲ့အထိတိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဩဂုတ်လ25ရက်တောက်ကြနေရဲ့ဆွဲနဲ့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာအဲ့လိုပြစ်တင်ရှုတ်ချထားတာပါ။ဒီကိတိဆုံရသူတွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းရပါကြောင်းလည်းပြောထားပါဗျ။29ကြိမ်မြောက်ရှေ့တော်အရှာအကစားပြန်ပွဲ U22 အမျိုးသားဘောလုံးပွဲစဉ်ဆီမီဖိုင်နယ်ပွဲတွေကိုဒီကနေ့စနေနေ့မှာကစားကြတော့မှာဖြစ်ပါတယ်။မြန်မာနဲ့ထိုင်းတင်းတို့ဟာဆလာရန်ကွင်းမှာမြန်မာစံတော်ချိန်နေ့လယ်2နာရီခွဲရှင်ပိုင်ကစားကြမှာဖြစ်ပြီးအင်ရှင်မလေးရှားနဲ့အင်ဒိုနီးရှားတင်းတို့ကတော့ရှားအာလမ်ကွင်းမှာမြန်မာစံတော်ချိန်ည9နာရီခွဲရှင်ပိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keep Holmes ဖြစ်ပါရဲ့ရှင်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ41 kHz 9339တို့ကနေထုတ်လွှင့်ပေးသွားမှာပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.